မြန်မာနိုင်ငံမှာမကြသေးခင်ရက်တွေတုန်းကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာတိတိတသားတက်သွားခဲ့ပေမဲ့ဘဏ္ဍာရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်တည့်ရက်ဖြစ်တဲ့ဒီကနေ့မှာတော့ဈေးအနည်းငယ်လျော့ကျသွားပါတယ်ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကျဆင်းမှုတွေကိုဘလောက်အထိဆက်ထိန်နိုင်မလဲဆိုတာမသေချာတဲ့အတွက်စီးပွားရေးအခြေအနေတွေကိုရိုက်ခတ်လာမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါအဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြပေးမှဖြစ်ပါတယ
်ဟုတ်ပါတယ်ဈေးကွက်ထဲမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသားတက်လာခဲ့ရကမနေ့တုန်းကဘဏ်တွေပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကို1400ကျပ်ကျော်အထိဈေးပေါက်ခဲ့တာပါဒါပေမဲ့လည်းမနေ့တုန်းကငွေကြေးဈေးကွက်ကသူတွေဘဏ်လုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကကသူတွေနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ငွေလဲနှုန်းဟာကျပ်ငွေ20လောက်အထိလျော့ကျသွားခဲ့တယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဌဒေါက်တာဆိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
အမရိယာပေါ့တောက်ကြနေရတော့ဒီမနက်ပိုင်းမှာတော့ဝေလဲတဲ့လူတွေကိုအစည်းအဝေးခေါ်ရပါတော့။နေရင်းမှန်ကတော့ဘန်လုပ်ငန်းလုပ်တဲ့လူတွေကိုအစည်းအဝေးခေါ်ရအောင်နော်။အမရိယာကတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာကြီးကတော့ဒီခုနပြောတဲ့ဒီအန်ရင်လေးလို့အဝေးလေးလို့ခေါ်တဲ့ဒေါ်လာကြီးကတော့ကျပ်20လောက်ပြန်လေးကျသွားတာပေါ့နော်။ intervention လုပ်တာတော့အစည်းအဝေးခေါ်တော့တွေ့တော့ကြနေရ။အဲ့ဒီ effect ကတော့ဒေါ်လာလေးဒီနေ့ပြန်ကျင်းသွားတာပေါ့နော်။
ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုမတိမငြိမ်ဖြစ်ရတာဟာပြည်ပကငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုတွေကြောင့်သာမကပြည်တွင်းကအခြေအနေတွေနဲ့လည်းဆက်နွယ်နေတယ်လို့လည်းမြန်မာနိုင်ငံဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီဒေါ်လာဈေးတက်တဲ့အကြောင်းရင်းထဲမှာတော့အခြေခံအကြောင်းရင်းတွေတော့ရှိတော့ပါလေဥပမာဆိုရင်ဟလာတူရစ်ဆီကမဝင်လာတော့ဘူးတူရစ်ဆီကအဝင်နေတိတ်နေလာတော့အဲ့ဒီမှာလည်းဒေါ်လာဆပ်ပလိုက်ယာနေသွားတာပေါ့နော်ရောင်းလာနေသွားတယ်အဲ့ဒါလည်းတစ်ချက်ပါတော့ပေါ့နောက် FDI လည်းတင်လာမတက်လာတော့အဲ့ဒါလည်းတစ်ချက်ပါလားပြည်နော်ဟု
တ်ကဲ့ပါဟို
ဒါတွေကအကုန်လုံးကဟိုတူရစ်ဆီနဲ့လည်းညွယ်တယ်နောက်တစ်ခုက investment နဲ့လည်းညွယ်တယ်နော်အဲ့တော့ဒီကပြည်ပပုဂ္ဂိုလ်အနေနဲ့ဆိုရင်လည်းဥမာဆိုပါစို့အဖေမျိုးစုံကားရအိန္ဒိယနိုင်ငံတော်လေးရောင်းရတာအခုအိန္ဒိယကတိတ်ပြီးတော့မဝယ်တော့အဲ့ဒီမှာပဲစီတွေလည်းထိုးကြတော့အဲ့ဒီမှာလည်းဟိုနိုင်ငံခြားသုံးွေရဖို့အလားလားဒေါ်လာတွေရဖို့အလားလားတွေကပြန်ပြီးတော့ short ကြသွားတဲ့သဘောရှိတာပေါ့ဒါတွေအကုန်လုံးကအကြောင်းတွေကဆုံသွားတဲ့သဘောရှိတယ်နော်ဟာလာဒီဟိုစီးကစားတာလည်းတစ်ချက်ပါတော့လေ
ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ဒေါ်လာဈေးနှုန်းအရန်မြင့်တက်သွားပြီးငွေလဲနှုန်းကမငြိမ်မသက်မှုတွေနဲ့ကြုံရတဲ့အတွက်လုပ်ငန်းရှင်တွေအခက်ကြုံရသလို73စီနဲ့စားသုံးကုန်ပစ္စည်းတွေဈေးမြင့်တက်လာတာမျိုးလို့နောက်ဆက်တွဲရိုက်ခတ်မှုတွေလည်းရှိခဲ့ကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ဒီအတွက်လည်းပြည်တွင်းစီးပွားရေးမှာရေကန်မြေကန်ကောင်းတွေလိုအပ်နေတယ်လို့လည်းပို့ကုန်တွင်ကုန်စီးပွားရေးလုပ်ငန်းရှင်ဒေါက်တာသုထွန်းကပြောပါတယ
်ရေရှည်ကတော့ဒါဟိုသုံးစံတိုင်းကို export ပဲကျွန်တော်အားကုန်လို့လုပ်ရမှာပေါ့နော် export နဲ့ import မှာကျွန်တော်ကကုန်သွယ်ရေးလုပ်ငန်းပြရင်တော့ဘရာဇီးယားတက်လာတဲ့အခါရှိတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီမှာဖြစ်နေတာကခုနဒီတရုတ်နယ်စပ်ကငွေဝင်လာများတယ်လေကျွန်တော် export ကတရုတ်နယ်စပ်ကိုတွားတာကျွန်တော်တို့အတွက် surplus ဖြစ်တယ်ပို့နေရပေါ့နော်ဒီ normal trade ရဆိုင်ထိုက်ပို့နေတဲ့ယွမ်ငွေတွေကိုဒီဘက်ပြန်နေစီးစင်းအောင်လုပ်ဖို့အတွက်အစိုးရနဲ့ငွေနေစင်းတခုပံ့ပိုးဖို့လိုတယ်သူအဲ့အနေဒီဘက်ကိုလွှဲတဲ့နေရာမှာပို့တာပို့ရှင်ရဲ့ကျွန်တော် export ရတဲ့ယွမ်ငွေတွေကိုပမာပီရနေပြီးတော့ပြန်ပြီးတရားဝင်ငွေဖြစ်အောင်လုပ်တဲ့စနစ်ကိုမပေါ်သေးဘူးပေါ့နော်အဲ့ဒီအပေါ်အောင်လုပ်နိုင်တော့လေဒါရေရှည်မှာ cash flow တော့မှန်သွားနိုင်တဲ့နေတာရှိတော့ဘူးနော
်လက်တလုံးမြန်မာနိုင်ငံရဲ့စီးပွားရေးမှာတော့ပြည်ပကိုကုန်တင်ပို့မှုထက်ပြည်ပကတင်သွင်းမှုတွေများနေတဲ့အတွက်လည်းစီးပွားရေးမှာဘန်းမများတဲ့အခြေအနေတွေနဲ့ကြုံနေရတယ်လို့စီးပွားရေးတိုင်းဝန်ကထောက်ပြကြပါတယ်ပြည်ပကိုချိတ်ဆက်လုပ်ကန်ရတဲ့လုပ်ငန်းတွေမှာအခုလိုငွေကြေးလဲလှယ်မှုတွေကြောင့်ရိုက်ခတ်မှုတွေကြုံရတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကထိန်းချောင်းပေးနိုင်တာတွေရှိတယ်လို့ဘန်ဒါရေးလုပ်ငန်းရှင်ဦးတန်းလွင်ကပြောပါတယ
်ဒီဒေါ်လာဈေးတက်တယ်ကျတယ်ဆိုတာဒါဟိုရင်းလေ supply and demand ပဲလေဝယ်လာရောင်းလာရဲ့ကိုချက်တယ်နော်အဓိကအဲ့ဒါပဲအဲ့တော့ဒီဝင်လာရောင်းလာရေးဖြစ်တဲ့အတွက်တာမားပြတော့နိုင်ငံခြားမှာဆိုရင်တော့သူတို့ဟလာဘူဘာနီယာနေတဆက်ပေါ့လေဘူဘာနီယာနေဘာလို့လဲဆိုတော့ဟိုပြန်ထုတ်ရောင်းတာပေါ့နော်ဟို supply များလာပေါ့နော်ဟိုဒီကဘာဒီကတော့ဘူဘာကတော့သူဟိုကြည့်ရတာဟိုနည်းလို့လာတော့မပြောတော့ဘူးနောက်တစ်ခုကလည်းဒီမှာတည်တွင်းမှာလည်း point chain market ကလည်းပြည်ပြင်းမဖြစ်လာသေးတော့လေအဲ့ဒါလည်းတကြောင်းပါတာပေါ့ market ဒါပြည်ပြင်းဖြစ်လာရင်တော့ပြန်လာမှရှိ
မြန်မာအစိုးရကတော့စီးပွားရေးပြည်ပြပြောင်းလဲမှုအစီအစဉ်ရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့ဘန္ဒာရေးလုပ်ငန်းတွေမှာအပြောင်းလဲတွေလုပ်သွားဖို့ကတိပြုထားပါတယ်။ဘန္ဒာငွေကြေးကဏ္ဍမှာဆိုရင်လည်းပြည်တွင်းဘန်တွေနိုင်ငံတကာကုန်သွယ်မှုတွေကြောင့်ငွေလွှဲပြောင်းမှုတွေနဲ့လဲလှယ်မှုတွေပုံမှန်တွက်လက်မြန်ဆန်အောင်စီစဉ်ဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ရှင်။